ငယ်များအတွက်တင်ဆက်ပေးချင်တာကတော့မက်ကီသီရဲ့နုပြိုသက်တာအတူယူစရာကဏ္ဍပဲဖြစ်ပါတယ
်ဒီတစ်ပတ်နုပြိုသက်တာအတူယူစရာအစီအစဉ်ကနေခက်ခဲမှုကြားကစိတ်တက်ခွန်အားပြေဝသူတယောက်အကြောင်းကိုဖော်ပြချင်ပါတယ်စိတ်တက်ခွန်အားဝိညာဉ်ခွန်အားတိုးတက်ရှင်သန်နိုင်ကြပါစေလမ်မရစ်မြစ်ရေအားလျှပ်စစ်ထုတ်လုပ်ရေးဆက်ယုံကဘွိုင်လာလုတ်တာတောက်ကင်းစီလီဟာအသက်29နှစ်ရှိပြီဖြစ်ပါတယ်။ဘို့အား6900ရှိတဲ့လမ်းလွဲကိရိယာကိုဆွဲလန်းချောင်းအတိုင်းတွန့်ပို့ပေးရတဲ့လုပ်ငန်းဟာသူ့အဖို့လုပ်နေကြဖြစ်တယ်။ကိရိယာကိုတွန့်ပို့တဲ့အခါမှာရင်စိုးခန့်မြစ်နဲ့တန်တုပ်တစ်ချောင်းကိုလက်နှစ်ဖက်ဖြင့်ဆုပ်ကန်ကာအလေးချိန်185ပေါင်ရှိတဲ့သူ့ခန္ဓာကိုယ်မှချွတ်သားများရဲ့ဆွမ်းအားကိုအသုံးပြုပြီးရှေ့ကိုတွန့်ပို့ရွှေ့ရပါတယ်။အဲ့ဒီလိုလုပ်ရင်ဆွဲလန်းခရီးတစ်ဝက်အရောက်မှာကျဲလောင်ဆူညံတော့ညီဟင်းတန်ကိုကင်းစလီရုတ်တရက်ကြားလိုက်ရပါတယ်။အဲ့ဒီနေ့ဟာ1992ခုနှစ်ဩဂတ်လ26ရက်ပုတ်တဟူးနေ့မွန်းလွယ်ပိုင်းဖြစ်ပြီးကင်းစလီရဲ့မြင်ကွင်းမှာလိမ္မော်ရောင်များပြို့ပြို့ပြက်ပြက်ဝင်းလက်သွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲအပူငွေ့လိုင်းလုံးကြီးဟာသူ့ခန္ဓာကိုယ်ကိုနောက်ဖက်ကိုရိမ့်ရိမ့်သွားစေပြီးကွန်ကရစ်ကျန်းပြင်ပေါ်ပလက်လန်လဲကျသွားခဲ့ပါတယ်။ဥကောင်းကိုမကြည့်လိုက်တဲ့အခါမှာတော့လမ်းလွဲကိရိယာတစ်ခုလုံးမီးဟုံဟုံတောက်လောင်နေတာကိုတွေ့မြင်လိုက်ရပါတယ်။ပြန်ထလွတ်အောင်ပြေးလို့ကင်းစလီကသူ့ကိုယ်သူအားပေးရင်မတ်တက်ရဖို့ရန်ကြိုးစားလိုက်တဲ့အခါသူ့ပေါင်တစ်ဖက်လုံးပူလောင်တဲ့ဝေဒနာကိုပြင်းပြင်းထန်ထန်ခံစားနေရကြောင်းသတိပြုလိုက်မိပါတယ်။သူ့ရဲ့ကိုယ်ခန္ဓာအပေါ်မှာရှိတဲ့အင်ကြီးပေါင်းမီအားလုံးမီးလောင်နေပြီဖြစ်ပါတယ်။သူအော်ဟစ်အကူညီတောင်းရင်ကျမ်းပြင်ပေါ်ကိုလူးလိမ့်လဲချလိုက်ပါတယ်ခဏကြာမှဆက်ယုံအတွင်းမိလန့်သတိပေးခေါင်းလောင်းတံများပဲ့တင်ထက်သွားပြီးမိငိမ့်တက်နိုင်ခဲ့ပါတယ်ဒီလိုအခြေအနေမျိုးနဲ့ဆိုရင်အမဲလိုက်ရာသီမှာငါဘာမှလုံနိုင်တော့မှမဟုတ်ဘူးလို့တွေးရင်ကင်းစလီတယောက်ကြိတ်မနိုင်ခဲမရဖြစ်နေခဲ့ပါတယ်ကင်းစလီမိမအရှုံးမပေးလို့တဲ့စိတ်ဓာတ်အပြည့်အဝရှိနေတာပဲလို့သူ့ရဲ့မိတ်ဆွေတယောက်ကပြောခဲ့ပူပါတယ်။ဒါကတော့ကင်းစလီရဲ့ခိုင်မာတဲ့စိတ်ဓာတ်ကိုဖော်ပြတာဖြစ်ပါတယ်။ကင်းစလီကိုဝစ်လင်းဆေးယုံအရေးပေါ်လူနာဌာနကိုပို့လိုက်ကြပါတယ်။ကင်းစလီရဲ့တကိုယ်လုံးမိလောင်ထားတဲ့အတွက်ကြောင့်တငံရည်များတစိမ့်စိမ့်ယိုကျနေပါတယ်။ဆရာဝန်တယောက်ကမိုင်130กว่าဝေးတဲ့ကော်လိုရာဒိုဆေးကုသရေးဌာနကိုအရေးတကြီးဖုံးဆက်အကြောင်းကြားလိုက်ပါတယ်။အဲ့ဒီဆေးရုံဟာမိလောင်လူနာ၄ယောက်ကိုသာအတွင်းလူနာအဖြစ်လက်ခံကုသနိုင်တဲ့ဆေးရုံငယ်လေးတစ်ခုဖြစ်ပါတယ်။လူနာတယောက်ကိုလက်ခံနိုင်မလား။လူငယ်ပဲဒီကိုလုံး60ရာခိုင်နှုန်းမိလောင်ခံထားရတယ်။လောင်ကျွမ်းမှုကတတိယအဆင့်အထိပြင်းထန်တယ်လို့ပြောလိုက်တဲ့အခါကော်လိုရာဒိုဆေးရုံကလူနာကိုခေါ်ခဲ့ပါလို့အကြောင်းပြန်ခဲ့ပါတယ်။ဝီလင်းဆေးယုံကဆရာဝန်တွေကတော့မျောလင့်ချက်သိမရှိနိုင်ဘူးလို့တွတ်ထားကြပါတယ်။အဲ့ဒီနေ့ညနေခင်းမှာပဲကော်လိုရာဒိုဆေးယုံကိုပို့လိုက်ကြပါတယ်။ကင်းစလီတကိုယ်လုံးဖူးယောင်းပြီးအသက်ရှူကျက်နေတဲ့အတွက်အောက်ဆီဂျင်ပေးထားရပါတယ်။ကင်းစလီရဲ့ဇနီးဒေါ်နာဟာလည်းသမီးငယ်ဒန်နက်တီကိုအဖွားစီကိုပို့ပြီးသူ့ခင်မွန်ရှိရာကိုအပြေးအလွှာရောက်လာခဲ့ရပါတယ်။နောက်တနေ့နံနက်မှာတော့ဆေးယုံမှဒေါက်တာရစ်ချတ်စ်ကွင်းကကင်းစလီရဲ့မိလောင်တံရများကိုကြည့်ရှုစစ်ဆေးခဲ့ပါတယ်။ဒီတံရတွေကိုအချိန်ယူပြီးကုသမယ်ဆိုရင်ပျောက်ကင်းနိုင်မယ်လို့သူယူဆခဲ့ပါတယ်။အဲ့ဒီတံရတွေကိုလူနာရဲ့ကိုယ်ပိုင်အရေပြားနဲ့ဖုံးအုပ်ပြီးကုမယ်ဆိုရင်ပျောက်ကင်းနိုင်မှာဖြစ်ပါတယ်။သို့ပေမဲ့လို့ဘက်တရီယာပိုးဝင်သွားမှာကိုစိုးရိမ်နေမိပါတယ်။ဒီအတွက်အရေပြားတော်တော်လိုမှာဖြစ်တယ်။မိမလောင်ပဲကြံတဲ့အရေပြားကနည်းတဲ့အတွက်သူ့တံရတွေကိုအရေပြားအစားထိုးဖို့ခက်နေပါတယ်။ဒါကြောင့်အရေပြားမွေးမြူတဲ့လုပ်ငန်းကိုဆောင်ရွက်မှသာဖြစ်နိုင်မယ်လို့သဘောတူညီချက်ယူလိုက်ကြပါတယ်။ဒီလုပ်ငန်းကိုလုပ်ဖို့အတွက်လူနာရဲ့အရေပြားအနည်းငယ်ကိုတခွဲခန်းထဲမှာမွေးမြူထားရပါတယ်။ဒါမှသာလူနာရဲ့ခန္ဓာကိုယ်ကဒီအရေပြားတွေကိုလက်ခံမှာဖြစ်တယ်။ကျွမ်းကျင်တဲ့အသက်ပညာရှင်တွေကလူနာရဲ့အရေပြားနမူနာကိုအင်ဇိုင်းအရေထဲမှာနှိမ့်မြုပ်ထားလိုက်ပြီးအရေပြားမှာအသားမြင်များကိုကလပ်စီးများအဖြစ်ပြောင်းလဲယူလိုက်ပါတယ်။ဒီကလပ်စီးတွေကိုအရေပြားမွေးမြူတဲ့ဓပူးထဲကိုလွှဲပြောင်းထည့်သွင်းပြီးတိုးပွားများပြားစေပါတယ်။တိုးပွားလာတဲ့အရေပြားကလပ်စီးတွေကိုဖောက်ဆက်ထဲထည့်လိုက်တဲ့အခါမှာတော့ကလပ်စီးများဟာလင်းမြန်စွာကြီးထွားလာပြီးစတူရ24လက်မှရှိတဲ့အရေပြားအဖြစ်ကိုပြောင်းလဲသွားခဲ့ပါတယ်။ရက်သက်တစ်ဘက်၊သုံးဘက် လေးဘက်အတွင်းမှာပဲတကိုယ်လုံးဖော်အုပ်နိုင်တဲ့အရေးပြားကိုရရှိစေနိုင်ပါတယ်။ဒီအချိန်ကိုစောင့်ရင်းကင်းစလီတယောက်နာကျင်မှုဝေဒနာကိုအမြဲခံစားနေရပါတယ်။သူနာပြုဆရာမများကလူနာရဲ့အစ်စ်အမြင့်များနဲ့ကြက်သားလှူရှားမှုရက်ဆိုင်မသွားစေဖို့အတွက်ခြေလက်များကိုနေရာရွှေ့ပြောင်းပေးကြရပါတယ်။ဒီအခါမှာနာကျင်လွန်းလို့ချိန်မိတ်ပြီးတော့ခံစားနေရတာကိုတွေ့ရတယ်။ကင်းစလေးရဲ့ခန္ဓာကိုယ်ကအရေပြအဟောင်းများကိုခွဲစိတ်ယူတဲ့အခါမှာခံနိုင်ရရှိတာကိုလည်းတွေ့ရပါတယ်။လူနာကိုထုံစေးပေးပြီးမီးလောင်ကျွမ်းတဲ့အသားမြင်များကိုခွဲစိတ်ဓာတ်ဖြင့်ကော်ထုတ်ခဲ့ပါတယ်။ဝမ်းပိုက်အောက်ပိုင်းကအရေပြကိုယူပြီးဒူးများနဲ့ဝဲဘက်တထောင်စစ်တို့ကိုဖုံးအုပ်ပြီးပလတ်စတစ်ဝိုင်ယာများဖြင့်ရစ်ပတ်ပေးလိုက်ပါတယ်။ရဲ့နေငယ်ကြတဲ့အခါမှာတော့ဝဲဘက်လက်နဲ့လယ်ဘင်းကိုမွေးရည်ပြားဖြင့်ဖုံးအုပ်ပေးလိုက်ပါတယ်။အဲ့ဒီနောက်မျက်နှာမှာတက်ထားတဲ့အောက်ဆီဂျင်ကိုဖြုတ်ပေးလိုက်တယ်။အဲ့ဒီကြားမှာသူ့ဇနီးတဲ့နဲ့စကားပြောခွင့်ရခဲ့ပါတယ်။သူ့ရဲ့ဇနီးတဲ့ဟာသူ့ခင်မွန်းနှစ်သက်တဲ့အမဲလိုက်ဓာတ်ပုံနဲ့ငါးဖန်းဓာတ်ပုံအချို့ကိုယူဆောင်လာပြီးအခန်းနံရံထက်မှာချိတ်ဆွဲထားလိုက်တယ်။ဓာတ်ပုံများကိုကြည့်ရင်ကင်းစလီမျက်လုံးများဟာဝင်းလက်တောက်ပါလာပါတယ်။ဆရာဝန်ကဒီလူဟာဘရော့မှအရှုံးပေးမဲ့လူစားမဟုတ်ဘူးလို့မှတ်ချက်ချခဲ့ပါတယ်။တနေ့မှာတော့ကင်းစလီရဲ့ရောက်ဖတဲရီဟာဆေးရုံကိုလူနာသတင်းမေးရောက်ရှိလာတယ်။လာမယ့်ဇန်နဝါရီမြင်းပြိုင်ပွဲကိုသွားရင်းနဲ့ရေခဲပြင်မှာငါးများဖို့အတွက်တဲကိုစရာနေရာထိုင်ခင်းကျုပ်တို့နေရာအတွက်ကြိုတင်စည်ရင်သွင်းထားလိုက်ပြီးခင်ဗျားလည်းအဲ့ဒီအချိန်မှာငါးများဖို့ရောက်လာလိမ့်မယ်လို့ကျုပ်မျောလင့်ထားတယ်လို့တယ်ရီကပြောတဲ့အခါကင်းစလီကလာဖို့သေချာတယ်လို့ပြန်ပြောခဲ့ပါတယ်။နောက်တစ်ရက်နက်နက်စောစောမှာတော့ကင်းစလီကိုအရေပြအစ်စ်ထည့်ပေးဖို့ပြင်ဆင်ကြပါတယ်။အရေပြအစ်စ်များရောက်ရှိလာတာနဲ့နက်နက်9နာရီကနေမွန်းလွယ်3နာရီခွဲအထိအရေပြအစ်စ်များကိုဖုံးအုပ်ပေးခဲ့ရပါတယ်။ဒီလိုကုသမှုကိုခံယူရင်းကင်းစလီတယောက်ကတော့သူနဲ့တယ်ရီတို့နှစ်ယောက်ငါးအကောင်ကြီးတစ်ကောင်ကိုဖမ်းမိနေတာကိုမြင်ရောင်နေပါတော့တယ်။အရေပြအစ်စ်ဖုံးအုပ်ပြီးလို့ရှစ်ရက်မြောက်နေ့မှာတော့ပတ်တီများကိုတစ်ထပ်ပြီးတစ်ထပ်ခွာလိုက်တဲ့အခါမှာအရေပြားကို90ရာခိုင်နှုန်းလက်ခံထားတာထက်တောင်ပိုနေပါသေးတယ်။ကြီးမားတဲ့အောင်မြင်မှုတစ်ရက်ဖြစ်တယ်လို့ဆရာဝန်များကမှတ်ချက်ချခဲ့ပါတယ်။ကင်းစလီတယောက်မတော်တဆမီးလောင်ဒဏ်ရာရပြီး85ရက်အကြာဖြစ်တဲ့နိုဝင်ဘာလ9ရက်နေ့မှာသူ့ရဲ့ဇနီးဒေါ်နာကကင်းစလီကိုကားမောင်းပြီးအိမ်ကိုပြန်ပို့ခဲ့ပါတယ်။ရက်သက်တစ်ပတ်ဆယ်ပတ်အကြာမှာတော့ကင်းစလီနဲ့တယ်ရီဘက်တိုဟာအခြားငါးဖန်းသမား800နဲ့အတူရေခဲငါးဖန်းပျော်ရွှင်ပွဲမှာပါဝင်ဆင်နွှဲခဲ့ကြပါတယ်။အဲ့ဒီမှာငါးအကြီးဆုံးစုကိုကင်းစလီရရှိခဲ့တယ်။အိမ်မှာတက်သားလုပ်ငန်းဆိုင်လေးတစ်ဆိုင်ကိုဖွင့်လှစ်ထားပြီးဇနီးသမီးနဲ့အတူလေလာရေးခရီးထွက်လျက်ရှိပါတယ်။ရဲရင့်တတိရှိမှုနဲ့တည်တည်ငြိမ်ငြိမ်ရှိမှုတို့ကြောင့်ကင်းစလီအလင်းအမြန်ကျန်းမာလာတာကိုကျုပ်တို့တွေ့မြင်ကြရပါတယ်။သူဟာမိသားစုနဲ့အတူပျော်ပျော်ရွှင်ရွှင်နေထိုင်ပြီးသူ့ရဲ့အိမ်ပြင်ပဝါသနာလုပ်ငန်းတွေကိုလည်းအပျော်ပါဝင်လှူရှားနေပြီဆိုတာသိရလို့ကျုပ်တို့ဆရာဝန်တွေအဖို့ဓာတ်ထက်ကောင်းတဲ့ဆုလက်မရှိတော့ပါဘူးလို့ဆရာဝန်များကပြောခဲ့ကြပါတယ်။ဘဝအတွက်သင်ငန်းစာရစရာများကိုနားဆင်ကြပြီးတဲ့အခါမှာတော့ဝိညာဉ်အတွက်နားဆင်စေချင်ပါတယ်။အဝတ်တတာလဲကွဲပြဲဆုပ်ပြက်လက်ကင်ပတ်ဆံအိမ်လဲပြောက်လေစိတ်သေးကိုလုံခြုံတဲ့လမ်းကဝင်ရမယ့်အစားမိုးသေးလေသေးမှာကြော်လွားရတကိုယ်လုံးရွှဲဆိုပြီးဝတ်เสียအဝတ်များလည်းမရှိဘယ်သူဘဝဖြစ်ကြောင်ပြเสียအထောက်ထားလည်းမရှိအိမ်နဲ့ဝေးတဲ့နေရာမှာရောက်ရှိနေပါတယ်။တမန်အခြေအနေမှာဆိုရင်တော့ဒေးဗီတယောက်ဒေါသအမျက်ချောင်းချောင်းထွက်နေမှာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီညအတွေ့အကြုံဟာဒီလောက်အရေးမကြီးသလိုပင်ဖြစ်နေတယ်။ဘာကြောင့်လဲဆိုရင်သူဟာအာကွန်ဆက်ပြီနဲ့လစ်စတဲရော့စ်မှာလေရင်ခရီးစဉ်အမှတ်1420ပြည့်ကြရာကနေအသက်ရှင်လျက်လွတ်မြောက်လာခဲ့သူပဲဖြစ်ပါတယ်။လေရင်ပြည့်ထဲကထွက်လာတော့ဘာမှမရှိတော့သလိုခံစားခဲ့ရပေမဲ့ခဏရက်ပြေးစဉ်းစားမိတာကငါမှလူတော်အားလုံးရှိပါလားဆိုတာကိုသူနားလည်လိုက်ရတယ်လို့ဒေးဗီကဆိုခဲ့ပါတယ်။သူရုတ်တရက်သဘောပေါက်လိုက်တဲ့အချက်ကတော့သူ့အသက်ကသူဆုံးရှုံးခဲ့ရသမျှအရာများထက်များစွာတန်ဖိုးရှိတယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။ကျမတို့ရဲ့ဘဝတက်တာမှာတစ်ခါတလေဒီလိုမျိုးအဖြစ်အပျက်တွေနဲ့ကြုံတွေ့ကြရပါတယ်။ကိုယ့်ရဲ့ဆုံးရှုံးသွားရတဲ့အရာများအတွက်ယူကျုံမရဝမ်းနည်းခဲ့ကြပါတယ်။သို့တော်လည်းကိုယ့်အသက်ထက်ဘယ်အရာကမှတန်ဖိုးမရှိနိုင်ကြောင်းဖော်ပြခဲ့ပါတယ်။ဖိလိပ္ပိဩရစာအခန်းကြီး3အငယ်8မှာ ထိုမြမကငါ၏သခင်ယေရှုကိုသိသောပညာသည်အဘယ်များလောက်မျက်တည်ကိုထောက်၍ခတ်သိမ်းသောအရာတို့ကိုရှုံးစေသောအရာကဲ့သို့ငါထင်မှတ်၏တခါတရံကျမတို့ရဲ့ရှုထောင့်အမြင်များကိုပြောင်းလဲပြစ်ဖို့ရန်အတွက်စိတ်ဝင်စားဝယ်ကောင်းတဲ့ဖြစ်စဉ်များဘဝမှာကြုံတွေ့ဖို့ရန်လိုအပ်ပါတယ်။တရှုမျိုးသားရှောလူရဲ့ဘဝမှာလည်းဒီလိုပဲဖြစ်ခဲ့ပါတယ်။သူ့ဘဝခက်ခဲစွာကြင့်ကြံရယူထားတဲ့တိတ်ခါကိုဖြောက်မှတ်ခြင်းကဲ့သို့မှတ်ပြီးကဘာပေါ်မှာရှိသမျှအရာအလုံးထက်သူတန်ဖိုးထားခဲ့ပါတယ်။ဒါပေမဲ့ဓမ္မသက်မျိုးကိုတွားရာလမ်းမှာခရစ်တော်ရှင်ကိုတွေ့တဲ့အခါသူ့ရဲ့ရှုထောင့်အမြင်လုံးလုံးပြောင်းလဲသွားခဲ့ရပါတယ်။သူကငါ၏အကျိုးစီးပွားကိုပြုစုသောအရာရှိသမျှတို့ကိုရှုံးစေသောအရာကဲ့သို့ခရစ်တော်ကြောင့်ငါထင်မှတ်၏လို့နောက်ပိုင်းမှာရေးသားဖော်ပြခဲ့ပါတယ်။သခင်ယေရှုခရစ်တော်ဘုရားကိုသိသောပညာဟာအရာအလုံးထက်မြတ်ကြောင်းဖော်ပြခြင်းဖြစ်ပါတယ်။ကျမတို့ရဲ့အတ္တမမာနနဲ့ကိုယ့်ကိုယ်ကိုပြည့်စုံပြီလို့ထင်မှတ်တတ်တဲ့စိတ်တော်များကိုဘုရားသခင်ထံအနံ့လိုက်ရခြင်းအတွက်အရာခတ်သိမ်းဆုံးရှုံးကုန်ပြီလို့ထင်စရာရှိတော်လေ။သို့မှသာခရစ်တော်အားဖြင့်ထာဝရတဲ့ရခြင်းကလိုရာအလုံးရခြင်းဖြစ်ကြောင်းတွေ့မြင်လာနိုင်ပါတယ်။ဒါကြတလေကျမတို့ရဲ့ခံစားချက်များကြောင့်ကိုထင်ရာကိုဆိုင်မဟုတ်ပဲဘုရားရှင်ရဲ့လမ်းပြမှုအားဖြင့်ပြည့်စုံကြွားသောအသက်တာကိုရရှိမှာဖြစ်ကြောင်းပြောပြစေ။